ဒီနေ့နိုင်ငံကင်းကမြစ်ထဲကဒါဇင်နဲ့ချီတဲ့အလောင်းတွေတည်ဆုံးရတဲ့အကြောင်းကိုပြည်ပြည်ချင်းချင်းမသိရသေးဘူးလို့အာနာပါနေအင်္ဂါနေ့မှာပဲပြောလိုက်ပါတယ်။ပြည်အပြင်နဲ့တာဝန်ရှိသူတွေကဒီနေ့လာနေ့မှာ52လောက်တွေ့ရှိခဲ့ကြောင်းပြောဆိုထားပြီးကရင်ရှိနေတဲ့ Ultra Protection ပြည်နယ်ကတော့အင်္ဂါနေ့မှာထပ်မံတွေ့ရှိတဲ့အလောင်းတချို့ပါဝင်စုစုပေါင်း100လောက်ရှိမယ်လို့ပြောပါတယ်။တခြားနိုင်ငံတွေထက်ကူးစက်မှုနှုန်းများဆန်တဲ့ကိုဗစ်ကာယရောဂါနဲ့ကြုံရတဲ့အိန္ဒိယနိုင်ငံကမြစ်ထဲမှာအလောင်းတွေအများကြီးတွေ့ရတာကြောင့်ကယောဂာနဲ့ပြည်ဆုံးသူတွေဆိုပြီးထင်ရှားပြီးပြောဆိုမှုတွေမချေနှက်မှုတွေလည်းပေါ်ပေါက်နေပြီးကျန်းမာရေးပညာရှင်တွေချမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ
်ဒီလူမျိုးကြီးပါတဲ့ဘဝဆက်ကနာခင် or ခမင်းဆုနာရဲ့ကမတီစတိုရီ
ရဲ့အလောင်းတွေကနေကိုဗစ်ရောဂါကူးနေမလားဆိုတော့ကဘာမှသုတေသနလေးလာထားတာမရှိဘူးနဲ့ညည်ကြီးကတော့ညင်ညင်းနေမယ်ဆိုတာခိုင်မာယုံကြည်ပါတယ်ဒီရေကိုမတောက်တုံးနေတယ်လို့အလောင်းတွေပုတ်ပွားလာမှဆိုရင်ပေါ်ပြီးတော့အန်ဒီရရှိနိုင်ပါတယ်လို့ညူတလီမျိုးရောစာကန်ဂရမ်ဆေးုံကအကြီးအကဲပညာရှင်ဒေါက်တာမိုဆူဝါပြောသွားတာပါတောင်ရှိသူတွေကအလောင်းတွေကိုရင်ခွဲစစ်ဆေးခဲ့ပေမဲ့ပုတ်ပွားနေဖြစ်တဲ့ကြောင့်သိဆိုးရတဲ့အကြောင်းကိုအတိအမပြုနိုင်ကြပါဘူးအမေရိကန်ပြည်တော်စုဂျွန်ဆော့ကင်းစတက်တူရဲ့စီးရင်နေရအင်ဒီယန်နိုင်ငံမှာအင်္ဂါနေ့ကကိုဗစ်ရောဂါကူးစက်သူလူနာသစ်3,300နီးပါးရှိခဲ့ပြီးသေဆုံးသူ3,869ယောက်ရှိပါတယ်။ယောဂကူးစက်သူ23,000နီးပါးရှိနေတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်နေပြီးသေဆုံးသူရေထွက်ကတော့2,000နီးပါးနဲ့ကမ္ဘာမှာတတိယအများဆုံးလည်းဖြစ်ပါတယ်။ဒါပေမဲ့လည်းကျောင်းရှင်တွေကတော့လက်တွေ့မှာကင်းကင်းနဲ့နေတာဒီထက်ပိုများနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။